Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့ညဖက်9:20စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆနိုင်ပါတယ်ရှင်။ကျမနန်းလောက်ပါအခုညပိုင်းစီစဉ်တွေတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါ။အမေရိကန်ပြည်သူတွေဘေးကင်းလုံခြုံရေးစောင့်ရှောက်ရေးကိုအဓိကထားပြီးဒီညပိုင်းမှာသမ္မတဩဘာမာအရေးကြီးမိန့်ခွန်းတစ်ရပ်ပြောဆိုဖို့ရှိပါတယ်။ပါရီမြို့တော်တိုက်ခိုက်ခံရမှုအပြီးလုံခြုံရေးတင်းကျပ်ထားတဲ့ပြင်သစ်နိုင်ငံမှာတော့ဒေသဆိုင်ရာခေါင်းဆောင်တွေကိုဒီကနေ့မဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုဒီညပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်
။ကောင်းပါပြီ။တောင်သူလယ်သမားအရေးတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့မဆူဆူနွေမန္တလေးတိုင်းပြည်ဦးလွင်မြို့မှာဒီကနေ့ညနေခင်းမှာပဲဖမ်းဆီးခံလိုက်ရတဲ့တဲ့နေ့မှာကြားဖို့ရှိတာကတော့
သူဖမ်းကြတယ်သူကဟိုသူ့တယောက်တည်းကိုဖမ်းသူ့တယောက်သူအဲ့ဆန္ဒပြတဲ့အချိန်တည်းကလည်းသူသူ့တားခဲ့တဲ့အချိန်မှာသူပြောခဲ့တယ်ဟိုဒါသူညောကြတာသူလောက်တာသူဥဆောင်တာမတီစီရဲ့အားလုံးသူတာပေါ်ခါနဲ့ဒီဥပဒေ
မဆူဆူနွေရဲ့အမျိုးသားကိုမာကီပြောသွားတာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာတင်ပြသွားမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးတုံသက်ချက်မြန်မာပြည်မပြည်စာများနဲ့ထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့နှုတ်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဘရက်အိုဘားမားကအိမ်ပြိုရောရဲ့အိုဘယ်ရုံးခန်းမှာဒီကနေ့တနင်္ဂနွေနေ့ညမှာရှာရှာပါပါမိန့်ခွန်းပြောမယ့်အထက်မှာတော့သူ့ရဲ့ထိတ်တန့်ဦးစားပေးအဖြစ်အမေရိကန်ပြည်သူတွေလုံခြုံဘေးကင်းဖို့ဆောင်ရှောက်ပေးရေးအဓိကထားပြောကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဖြစ်ပွားခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ကလူအများအပြားသေဆုံးခဲ့ရတဲ့တနတ်ပစ်ခတ်မှုရဲ့နောက်ဆုံးစုံစမ်းစစ်ဆေးရရှိတဲ့အခြေအနေတွေကိုလည်းပြောမှာဖြစ်ပြီးကျေပြန့်လာတဲ့အကြမ်းဖက်ချင်းချောက်မှုနဲ့ဘယ်လိုခြေမုံးကြမလဲဆိုတာကိုလည်းဆွေးနွေးပြောဆိုမယ်လို့ပြောခွင့်ရတဲ့ဦးကပြောပါတယ်အမေရိကန်သမ္မတတွေရဲ့အရေးကြီးဆုံးမိန့်ခွန်းတစ်ချို့ပြောဖို့စီစဉ်ထားတာဖြစ်တဲ့ Imperial Oval ရုံးခန်းကနေဒီကနေ့တနင်္ဂနွေနေ့ညသမ္မတဩဘာမားသူ့သက်တမ်းအတွင်းမှာတတိယအကြိမ်မြောက်မိန့်ခွန်းပြောမှာဖြစ်ပါတယ်2010ပြည်နှစ်အီရန်နိုင်ငံတွင်အမေရိကန်စစ်စင်ရေးတွေအဆုံးသတ်ပြီးဆိုတာကိုဒီ Oval ရုံးခန်းကိုအသုံးပြုပြီးတော့ကြီးညာခဲ့တာဖြစ်ပါတယ်လူပေါင်း14ဦးသေဆုံးပြီး22ဦးလို့ဒဏ်ရာရခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုကဒေတာဆိုင်ရာအစိုးရဝန်ထမ်းတွေစုစည်းချတဲ့အခမ်းအနားတစ်ခုမှာအမေရိကန်နိုင်ငံဘွားဆာအီရစ်ဝမ်ဖာရော့ခ်နဲ့သူ့ရဲ့ပါကစ္စတန်နိုင်ငံသားဇနီးဆဲဆာဖီမာလစ်တို့ဘာကြောင့်ဝင်ရောက်ပြစ်ခတ်တပ်ဖြတ်ကြတယ်လဲဆိုတာကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဆက်လက်စုံစမ်းစစ်ဆေးနေပါတယ်။မနေ့စနေနေ့တုန်းကတော့ပြစ်ခတ်မှုမှာအသုံးပြုခဲ့တဲ့တိုက်ခိုက်ရေးရိုင်ဖယ်တနက်နှစ်လက်ကိုဝယ်ယူခဲ့သူလို့ယူဆရတဲ့သူရဲ့အိမ်လို့ယူဆရတဲ့ Redlands အနီးအနားကအိမ်တလုံးကိုအာနာပိုင်တို့ဝင်ရောက်စီးနင်းခဲ့ပါတယ်။ကဲ့ရဲ့အိမ်မှာနေတဲ့တနတ်သမား Farrock ရဲ့တငယ်ချင်းလို့အိမ်နီးချင်းတွေကပြောကြဆိုကြပေမဲ့လည်းဝင်ရောက်စီးနင်းတဲ့ FBI အရာရှိတွေကတော့စီးနင်းမှုနဲ့ပတ်သက်လို့အသေးစိတ်ပြောဆိုခြင်းမရှိပါဘူး
။ယမန်နိုင်ငံတောင်ပိုင်းမှာတနင်္လာနေ့မှာအေရန်ပြည်နယ်အုပ်ချုပ်ရေးမှုနဲ့သူရဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့ဘုံခွဲတိုက်ခိုက်ခံလို့တည်ဆုံးခဲ့ရတာဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်အစွန်းရောက် ISIS အဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရုံတက်ဖို့သွားတဲ့လမ်းမှာတိုက်ခိုက်ခဲ့တဲ့ဘုံဖောက်ခွဲမှုကြောင့်အေဒန်ပြည်နယ်အုပ်ချုပ်ရေးမှူးဂဖာမဟာမက်ဆတ်နဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိမှန်တည်ဆုံးခဲ့ရဖြစ်ပါတယ်။မနစ်ကသမရအဗ်ဒူရာဘူမန်ဆွာဟဒီဆော်ဒီအာရေဗျနိုင်ငံကိုထွက်မပြေးခင်တဘုံဖွဲ့ရဲ့ယမင်မြို့တော်ဆန္ဒကိုထိန်းချုပ်ခဲ့ခြင်းနဲ့ကအေဒန်ပြည်နယ်ဟာစစ်မြေပြင်ဖြစ်လာခဲ့တာပါ။ဆော်ဒီအာရေဗျကကြောတော့နောက်ခံပေးတဲ့ဟာဒီရဲ့တပ်တွေကနောက်ပိုင်းမှာအေဒန်ပြည်နယ်ကနေဟိုတီတဘုံတွေထွက်သွားအောင်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့သမရဟာဒီပြီးခဲ့တဲ့လကနေရက်ပြန်နိုင်ခဲ့ပါတယ်။ယမင်ကတိုက်ပွဲတွေကြောင့်ထောင်ထဲချတဲ့အရက်သားတွေတိဆုံးရပြီးနိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာပြစ်ပခတ်တွေဖြစ်ခဲ့တယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုထားပါတယ်
။ Syria နိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့မှာဗီဂျိန်တို့ပါဝင်တိုက်ခိုက်လာတဲ့အပေါ် Syria သမ္မတ Bashar al-Assad ကဝေဖန်လိုက်ပြီးလေကြောင်းတိုက်ခိုက်မှုတွေဟာတရားမဝင်ပဲမအောင်မမြင်ဖြစ်မယ်လို့ပြောဆိုလိုက်ပါတယ်။အစ္စလာမ်ရဲ့အစိုးရ ISIS တို့ကိုလေကြောင်းတိုက်ခိုက်မှုတစ်ခုတည်းနဲ့ခြေမုံးနိုင်မှာမဟုတ်ဘူးလို့လဲဆီးရီးယားသမ္မတကဗစ်တင်ရဲ့ Sunday Times သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်။ ဒါပြင်ဆီးရီးယားနိုင်ငံတွင်းကစက်တင်ဘာလကစတင်ခဲ့တဲ့ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုတည်းသာထိရောက်မှုရှိတယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကသဘောထားမတင်ပါတဲ့သဘုံတွေကိုထောက်ပံ့ပေးတဲ့အနောက်နိုင်ငံအစိုးရတွေနဲ့တခြားသူတွေကိုဆီးရီးယားသမ္မတကဇက်တိုက်ဆိုသလိုဝေဖန်ပြောဆိုနေတာဖြစ်ပါတယ်။ဒါပြင်အမေရိကန်ဥဆောင်တဲ့ဆီးရီးယားနိုင်ငံတွင်းကလေကြောင်းတိုက်ခိုက်မှုတွေဟာဆီးရီးယားရဲ့အချုပ်အခြာအာဏာကိုချိုးဖောက်တာလို့လည်းဝေဖန်ပြောဆိုပါတယ်။အမေရိကန်နဲ့တခြားအနောက်နိုင်ငံတွေကတော့ဆီးရီးယားနိုင်ငံတွင်းကရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကိုအဓိကပစ်မှတ်ထားတာမဟုတ်ဘဲသဘုံတွေကိုအကြီးအကျယ်ပစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ပြောဆိုနေကြတာဖြစ်ပါတယ်
။ပါလက်စတိုင်းအနာဘိုင်းနေရဲ့ဘယ်လိုပြုတ်ကွဲမှုမျိုးမဆိုကနေအစ္စရေးလုံခြုံရေးကိုထိခိုက်မဲ့နောက်ဆက်တွဲဆိုးကျိုးရှိနိုင်တယ်လို့အမေရိကန်နိုင်ငံယာယီဝန်ကြီးဂျွန်ကယ်ရီရဲ့သတိပေးချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကပေးချလိုက်ပါတယ်။အစ္စရေးအနေနဲ့ဘယ်တော့မှနိုင်ငံနှစ်ခုနဲ့ဆိုင်တဲ့တိုင်းပြည်ဖြစ်မှာမဟုတ်ပါဘူး။ငြိမ်းချမ်းရဖို့အတွက်တခြားတစ်ဖက်ကငြိမ်းချမ်းလိုလားတယ်လို့ဆုံးဖြတ်ဖို့လည်းလိုအပ်ပြီးကံကြောင်းမလာတဲ့အခြေအနေကအဲ့ဒီဆုံးဖြတ်ချက်ကိုအစ္စရေးဘက်ကတက်တဲ့အထောက်ထားနဲ့မမြင်တွေ့ရတာပါပဲလို့ဝန်ကြီးအဖွဲ့အစည်းအဝေးမှာအစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်။ပါလက်စတိုင်းရဲ့ပြိုကွဲမှုကနေအစ္စရေးလုံခြုံရေးကိုထိခိုက်နိုင်တဲ့အကျိုးဆက်နဲ့ပတ်သက်ပြီးနှစ်ဖက်စလုံးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ဆဖို့လိုတယ်လို့အမေရိကန်နိုင်ငံယာယီဝန်ကြီးဂျွန်ကယ်ရီကစတီးနေကပြောဆိုခဲ့တာပါ။Brookings Institution မှာကျင်းပတဲ့ဆွေးနွေးပွဲမှာ Israel ကိုတိုက်ခိုက်ခဲ့တဲ့ Palestine တပ်ဖွဲ့တွေနဲ့ Palestine နယ်မြေမှာအခြေချစခန်းဆောင်မှုတွေဆက်လုပ်နေတဲ့ Israel တပ်ဖွဲ့တွေနှစ်ဖက်စလုံးတိုက်ခိုက်မှုဆက်ဖြစ်နေတဲ့အချိန်ကာလတွေကိုညှိညွှန်းပြီးဝန်ကြီး Kerry ကရှုံ့ချပြောဆိုသွားတာဖြစ်ပါတယ်။ Democracy နည်းလမ်းကြလုံခြုံမှုရှိတဲ့ Israel နဲ့ဂျူးလူမျိုးအတိုင်းအဝိုင်းဖြစ်ငြိမ်းချမ်းချမ်းနေထိုင်နိုင်ဖို့ဆိုရင်နိုင်ငံတစ်ခုတည်းပါတဲ့အတိုင်းပြည်အဖြစ်ရပ်တည်မယ်ဆိုတဲ့နည်းလမ်းဟာတကယ်စစ်မှန်တဲ့အဖြေမဖြစ်နိုင်ပါဘူးလို့ဝန်ကြီး Kerry ကပြောဆိုခဲ့ပါတယ်။ပြည်ရဲ့တုံးနှစ်အတွင်းနှစ်ဖက်ကြားဆွေးနွေးမှုတွေအကျဉ်းများစွာလုပ်ခဲ့ပေမဲ့နှစ်ဖက်စလုံးမှာရှိတဲ့မယုံကြည်မှုတွေကိုပိုပြီးကောင်းမွန်တဲ့အခြေအနေရအောင်မလုပ်နိုင်ခဲ့ကြဘူးလို့အမေရိကန်နိုင်ငံယာယီဝန်ကြီးကထောက်ပြပြောဆိုခဲ့ပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်။ပြင်သစ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာတော့ဒေသဆိုင်ရာခေါင်းဆောင်တွေရွေးကောက်တင်မြှောက်ဖို့မဲဆန္ဒရှင်တွေမဲယုံတွေကိုသွားပြီးမဲပေးနေကြပါတယ်။ရွေးကောက်ပွဲမှာတော့အစ္စလာမ်မုန်တီးယေဝါရာဇဲလက်ရာစွန်ပါတီကအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။နွေမာလာကဖြစ်ပွားခဲ့တဲ့ပါရီမြို့တော်တိုက်ခိုက်မှုအတွင်းလူပေါင်း130သေဆုံးခဲ့ရတဲ့နောက်လုံခြုံရေးတင်းချက်ထားတဲ့အချိန်မှာပဲအခုရွေးကောက်ပွဲတွေကိုကျင်းပနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာတော့ရွှေပြောင်းအခြေချမှုကိုဆန့်ကျင်တဲ့ Marine Le Pen ရဲ့လက်ရာစွန် National Front ပါတီကလက်ရှိအာဏာရ Socialist ပါတီကိုအနိုင်ရမယ်လို့အများအပြားကခန့်မှန်းထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ခြင်းကလေးကပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မှုကြောင့်ပြင်သစ်သမ္မတ François Hollande ကိုလူထုထောက်ခံမှုတက်လာပေမဲ့သူ့ရဲ့ပါတီကတော့လူထုထောက်ခံမှုနှုံချဆင်းနေပါတယ်။ပါရီမြို့တော်တိုက်ခိုက်ခံရပြီးနောက်မှာတော့ National Front ပါတီရဲ့လူထုထောက်ခံမှုကတက်လာနေပါတယ်။ National Front ပါတီခေါင်းဆောင်တွေကလည်းအကြမ်းဖက်မှုတွေနဲ့ရွှေပြောင်းအခြေချမှုတွေကိုအမဲလိုလိုဆက်နွယ်ပြောဆိုနေကြတာဖြစ်ပါတယ်။ဒုတိယအကြော့ရွေးကောက်ပွဲတွေကတော့နောက်သတင်းပတ်တနင်္ဂနွေနေ့မှာပြုလုပ်ဖို့စီစဉ်ထားပါတယ်ရှင်
။ကုလသမဂ္ဂအဖွဲ့ကြီးကကြီးမှုပြီးနိုင်ငံပေါင်း195နိုင်ငံကကိုယ်စားလှယ်တွေတက်ရောက်နေတဲ့ပြင်သစ်နိုင်ငံ Paris မြို့ကရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာသဘောတူညီချက်မူကြမ်းတစ်ရပ်ကိုအတည်ပြုနိုင်ခဲ့ပြီးရာသီဥတုပြောင်းလဲမှုပြဿနာဖြေရှင်းဖို့နောက်ထပ်ခြေလှမ်းတစ်ခုလှမ်းနိုင်ပြီဖြစ်ပါတယ်။လေးနှစ်ကြာဆက်ဆက်ညှိနှိုင်းမှုတွေပြီးစနေနေ့ကအခုလိုသဘောတူချက်မူကြမ်းကိုအတည်ပြုနိုင်ခဲ့လို့ဆွေးနွေးပွဲတက်ရောက်သူတွေချင်းချင်းအားရဝမ်းသာဂုဏ်ပြုကြပါတယ်။သဘောတူညီချက်အရအဖွဲ့ဝင်နိုင်ငံတွေအတွက်ဖလှယ်တံငွေထုတ်လွှတ်မှုရှော့ချရေးဆိုင်ရာရွေးချယ်စရာနည်းလမ်းတွေကိုကန့်လန့်နိုင်ဖို့ရည်မှန်းဆောင်ရွက်ကြမှာဖြစ်ပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်အောင်အပြောင်းလဲလုပ်ရမယ်ဆိုတာအားလုံးသဘောတူကြတယ်လို့ American Two သမ္မတဟောင်း El Gore ကမှတ်ချက်ပေးပြောဆိုပါတယ်။ဝေဖန်သူတွေကတော့ညွှန်ကြားချက်အစ်စ်တီအတွက်ကုန်ကျစရိတ်တွေကိုဘယ်သူတွေတာဝန်ယူမလဲဆိုတဲ့ကိစ္စအပါအဝင်မဖြေရှင်းရသေးတဲ့ပြဿနာတွေကိုတောက်ကြနေညီလာခံအဆုံးမသတ်ခင်အပြီးသတ်ဆွေးနွေးညှိနှိုင်းဖို့လိုသေးတယ်လို့ပြောဆိုကြပါတယ်။
ကမ္ဘာတစ်လောကဘာသာရေးအယူဆွဲပြင်းထန်တဲ့ဗလီတွေကိုဆော်ဒီအာရေဗျားကဆက်ပြီးထောက်ပံ့နေတာဟာဆိုရင်အနောက်အုပ်စုမဟာမိတ်တွေနဲ့ဆော်ဒီချာကင်းကွာသွားစေနိုင်တဲ့စွန့်စားမှုမျိုးဖြစ်တယ်လို့ဂျာမနီဒုတိယဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ဘာသာရေးအယူဆွဲပြင်းထန်တဲ့ဗလီတွေဟာအစွန်းရောက်တွေထွက်ပေါ်လာစေဖို့အထောက်အကူပြုတဲ့နေရာတွေဖြစ်နေတယ်လို့လည်းဂျာမနီဒုတိယဝန်ကြီးချုပ်ကပြောပါတယ်။ဆော်ဒီအာရေဗျားကတင်းကျပ်တဲ့ဆွန်နီအစ္စလမ်တို့ရဲ့ဝါဟာဗီဗလီတွေကနေကမ္ဘာတစ်လောကကိုငွေကြေးဖြန့်ဝေထောက်ပံ့နေတာလို့ဂျာမနီရဲ့ဒုတိယဝန်ကြီးချုပ်ဆစ်ကမာဂက်ဗရီကတနင်္ဂနွေနေ့တုန်းဘစ်အမ်ဆွန်ထက်သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုလိုက်တာဖြစ်ပါတယ်။ဂျာမနီနိုင်ငံတွင်းကအန္တရာယ်ရှိတယ်လို့သတ်မှတ်ထားတဲ့အစ္စလမ်ဘာသာဝင်အများအပြားဟာဒီအတိုင်းဝိုင်းကနေထွက်ပေါ်လာကြတာဖြစ်တယ်လို့လည်းဒုတိယဝန်ကြီးချုပ်ကတွေ့ဆုံမေးမြန်းခန်းမှာပြောဆိုပါတယ်။ဒီကိစ္စကိုလစ်လျူရှုထားရမယ့်အခြေမဟုတ်တော့ဘူးဆိုတာကိုစော်ဒီကိုပြက်ပြက်သားသားကျွန်တော်တို့ပြောရပါမယ်လို့လည်းတွေ့ဆုံမေးမြန်းခန်းမှာထပ်လောင်းပြောဆိုသွားပါတယ်ရှင်။
ဗင်နီဇွဲလာတိုက်ခံညွန်မောင်းဖွဲ့အနေနဲ့လွှတ်တော်ညီလာခံကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းညာမှာဒီကနေ့တနင်္ဂနွေနေ့မှာကျင်းပတဲ့ရွေးပောက်ပွဲကနေဥပဒေပြုရေးအာဏာရဖို့မျှော်လင့်ချက်ထားနေပါတယ်။ဒီဆန္ဒမဲတွေကိုသမ္မတဟောင်းယူဂိုချက်ဖစ်နဲ့သူ့ကိုဆက်ခံသူလက်ရှိသမ္မတရဲ့ဆိုရှယ်လစ်စည်းဝါးရေးမူဝါဒတွေနဲ့ပတ်သက်ပြီးဆန္ဒခံယူတဲ့သဘောဖြစ်ရှုမြင်ကြပါတယ်။ဗင်နီဇွဲလာနိုင်ငံဟာကမ္ဘာအကြီးဆုံးအရန်ရေနံထုတ်လုပ်မှုတွေရှိပေမဲ့ရေနံဈေးနှုန်းကျဆင်းမှုကြောင့်ကမ္ဘာငွေကြေးဖောင်းပွမှုအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေပြီးထောက်ကုံလိုအပ်မှုကြောင့်လည်းအခြေခံလူသုံးကုန်တွေအတွက်လူထုကတန်းစီစောင့်ဆိုင်ဝယ်ယူရတဲ့အခြေအနေမှာရှိနေပါတယ်။ရွေးကောက်ပွဲအကျိုးစစ်တမ်းတွေရတိုက်ခန့်ညွန်မောင်းဖွဲ့တွေကမဲအများစုနဲ့နိုင်ကြီးရှိနေပါတယ
်။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တငီထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းခန်းတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်။တောင်သူလယ်သမားအရေးတက်ကြွလှုပ်ရှားသူလည်းဖြစ်တောင်သူလယ်သမားဥက္ကဋ္ဌရဲ့ဒီကမှာရှင်တောင်သူလယ်သမားတမကရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဆုစုနှွေးကိုမန္တလေးတိုင်းပြည်ဦးလွင်မြို့မှာဒီကနေ့ညနေကဖမ်းဆီးလိုက်ပြီးအခုပြည်ဦးလွင်ရဲစခန်းမှာပဲဖမ်းဆီးထိန်းသိမ်းထားပါတယ်။ဘာကြောင့်ခုလိုဖမ်းဆီးခံရတာလဲဆိုတာနဲ့နောက်ဆက်တွဲအခြေအနေတွေကိုမဆုစုနှွေးရဲ့ခင်မွန်ဖြစ်သူကိုမာကီးခေါ်ကိုကျော်ကျော်ထွေးကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုစပြောပါရယ်
။အမှုပါလဲဆိုဟိုတုန်းကတစ်နှစ်ခွဲကျော်တော့ကပြည်ဦးလွင်မှာခွင့်ပြုချက်မဲ့စာနာထုတ်ပေါ်ခဲ့တဲ့အတွက်ဆိုပြီးတော့ဒါလာဖမ်းတော့အဲကျော်မဆုစုနှွေးကသူဟိုသူဥဆောင်တဲ့တောင်လယ်မှာသမကအဖွဲ့ဝင်တွေနဲ့အတူဒီမြေယာအသိဉာဏ်နဲ့လယ်မှာရအောင်မို့ထောင်အောင်ကျွန်တော်တို့သူဆန္ဒပြခဲ့တာပေါ့နော်အဲ့အတွက်ဟိုအခုရေးပြီပေါ့
။အော်အဲ့ဒီတော့တနစ်ခွဲတော့ကသူတို့ကိစ္စကိုဘာလို့အခုမှပြန်ပြီးဖမ်းတာပါလဲရှင
်။ဟိုအဲ့တနစ်ခွဲတော့လည်းသူတို့အမှုတော့သူတို့ဖွင့်ထားတယ်အမှုဖွင့်ထားတယ်လို့လည်းပြောတယ်ဒါပေမဲ့ဖမ်းဆီးခဲ့ခြင်းမရှိဘူးဒီတနစ်ခွဲကြတော့လည်းမဆုမြေအချိန်ချင်းဒီဒီဦးမျိုးဟိုအသွားပြန်သူလုခွဲတာရှိတယ်။ဆောင်ရွက်ခွဲခြင်းအဲ့ဒီတော့ဘာမှရေးယူဆောင်ရွက်ခြင်းမရှိဘဲနဲ့အခုကျမှဟိုလာရီတန်းကြီးရဆိုတာဒီလူခွင့်ရေးပေါ်ပြောတာကိုပေါ်ပြောရဲဒါဥဆောင်ကျင်းမာတာကိုသူတို့မကြည်နဲ့တမကြိုက်တာလဲပါမယ်လို့ထင်တယ်ဒီတစ်ဖက်ကလည်းမဆူနေဒီပြင်းလို့လာတာကိုဟိုမကြိုက်တယ်ပေါ့နော်ဒီလေယာဉ်ကြီးမတရားအဓမ္မသိမ်းဆီးထားတဲ့သူတွေဘက်ကနေပြီးတော့ဟိုဖိအားပေးလို့ရဖြစ်နေတယ်ပေါ့
ဟုတ်ကဲ့ပါရှင်အခုကောသူဖမ်းဆီးခံရတဲ့ထဲမှာဘယ်နှယောက်ပါပါလဲရှင်မဆူဆူနေတယောက်ထဲအဖမ်းခံရတာပါလား
ဟုတ်ကဲ့လောစောမဆုနေတယောက်တည်းဖမ်းခံရပါအားလုံးကတို့က6ယောက်ပါ6ယောက်မှာကျန်တဲ့8ယောက်မှာကျန်တဲ့4ယောက်ကတော့တို့လာပြီးအစ်စ်ခံတယ်ပြီးတော့အမခံရှိနေပေါ့နော်ဒီလေကျန်တဲ့4ယောက်ကတော့ဟိုအစ်စ်လည်းမခံရဘူးအမခံလည်းမရပါဘူးတို့ကတော့မနေ့ကညရုံးတင်မယ်လို့ပြောတယ
်ဟုတ်ကဲ့မဆုစုနေရရောအမခံရနိုင်မှုအလားလားရှိပါလားရှင
်သူ့ကိုအမခံပေးပါလေအမခံပေးရင်သူကသူမှန်လေသူမှန်တော့လုပ်ခဲ့တာမှာဒီတရားဥပဒေစိုးမိုးမှုမှန်လို့အကြည့်ရတဲ့ဒီတရားဥပဒေကိုယုံကြည်မှုရှိတဲ့သူတရားဥပဒေရဲ့စီရင်ပိုင်ခွင့်ဒီ process ချမှာပေါ့နော်လုံလုံလောက်ကသူပူအောင်ပေါ့မလုပ်ဘူးသူပြောတော့သူကအမကမရှိပါဘူ
းဟုတ်ကဲ့
ဒီညသူ့ကိုချုပ်ထားပါပြီ
ဩဟုတ်ကဲ့ပါရှင်ဒါဆိုရင်ကိုမကီရိုအနေနဲ့ရှေ့ဆက်ဘာလုပ်မယ်လို့စဉ်းစားထားပါလဲရှင
်ဟုတ်လောစမောင်ဒီညပေါ့နော်ဒီညမှာမဆွေနေလို့ဒီမြန်မာနိုင်ငံတောင်လောကသမဂ္ဂဥပဒေကြံပေးရှိပါတယ်ရှင်နေသူအခုတက်လာပြီပေါ့နော်တရားလုပ်တော်ရှင်နေတက်လာပြီမနေ့ကျရင်လူနဲ့တိုင်ပဲမယ်ပြီးတော့ဟိုအမကန်ယူတင်လဲယူအောင်ပါပေါ့နော်အမကန်ယူတင်လဲယူအောင်မယ်ဒါသူ့လည်းဝိုင်းပြီးတော့ဟိုဒီရှေ့နေရယူဆနဲ့နောက်သူ့တမကဖို့ဝင်ရှိတယ်ပေါ့နော်အားလုံးကယူဆနဲ့သူ့ရဲ့ကျမကြီးပေါ်မူတည်ပြီးတော့ကျွန်တော်တို့အားလုံးဝိုင်းဖြောင်းပြတင်လဲဖြောင်းပြကြအောင်ပါပေါ့ဒါပေမဲ့ဟိုတိကျဆုံးရမှာသူ့ရဲ့ဆုံးရမှာပေါ့အဲ့တော့မနေ့ကမှသူ့အမကန်ယူမှာ ဟိုကိုယ်ဝန်ခံလို့မလားဒါမှမယူဝဲနဲ့ဒီလိုပဲအချို့တော့ဆက်နေမှာဆိုတော့ဒီကိုယ်ကပဲဆုံးခဲ့ပါလိမ့်မယ
်ဟုတ်ကဲ့ပါရှင်အဲ့တော့အခုကျမတို့ကြားတာကမဆုစုနွေကအစာငတ်ခံဆန္ဒပြမယ်ဆိုတာမျိုးလည်းကြားနေပါရှင်အဲ့ဒါမှန်ပါသလား
ဟုတ်ကဲ့သူစာငတ်ခံဆန္ဒပြဖို့သူမနေ့ကသူဆုံးခဲ့ရတယ်ပေါ့ဒီညနေပါ၄နာရီကျော်သူလာဖမ်းဆိုတာသူသိတယ်သူ့ဖမ်းဆိုတာကသူကဟိုသူ့တယောက်တည်းကိုဖမ်းသူ့တယောက်သူအဲ့ဆန္ဒပြတဲ့အချိန်တည်းကလည်းသူသူ့တားခဲ့တဲ့အချိန်ပါလေသူပြောခဲ့တယ်ဟိုဒါသူညွှန်ကြားတာသူလောက်တာသူဥဆောင်တာဟိုမှာဒီစီရဲ့အားလုံးသူတာဝန်ခံတယ်ရေးပြချက်သူ့ရေးယူပါလေသူတခြားအောင်ပြောခဲ့တယ်ပြောခဲ့ကြတဲ့နေရောကျန်တဲ့နေရောသမဂအဖွဲ့ဝင်ဒီနေရာသိမ်းနိုင်တဲ့နေရောရှိရောကိုကဟိုဒီဖမ်းဆိုင်မှာရေးယူမယ်ဆိုတဲ့ဥစ္စာမှာရုပ်တွေနဲ့ဥစ္စာမှာသူလက်မခံနိုင်ဘူးအဲ့တော့အဲ့ဒီနေရောတွေကိုပြန်မလို့သူဒီအမှုကနေမပယ်ချက်တွေဆိုတာဆန္ဒခံမယ်ဆိုပြီးသူဆုံးဖြတ်တယ်ဒီညတော့သူမစားဘဲနဲ့သူစပြီးတော့ဟိုဆန္ဒပြပြီးဒါပေမဲ့မနေ့ကမှတော့ကျွန်တော်စဉ်းစားဖို့ကျွန်တော်ထပ်ပြီးတော့ကျွန်တော်ပြောထားပါတယ်
ဖန်စီခံလေသမားရေးတက်ကြွလှူရှာသူမှဆုစုနွေရဲ့ခင်မွန်ကိုမာကီဟောကိုကြကြထွေးကိုဆက်သွယ်မြင်မြန်ထားတာပါရှင် VOA မြန်မာပိုင်းကနေတနင်္ဂနွေနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပါမယ်တမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ခြင်းဟာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရတည်တည်ပေါ်ထွန်းလာစေရေးကောင်းမွန်တဲ့အဆင့်တစ်ခုဖြစ်တယ်လို့မြန်မာအရေးအကဲခတ်ဒေါက်တာတင့်ဆွေကပြောလိုက်ပါတယ်1990ပြည်နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်ပြီးခုအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင့်ဆွေကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ
်။ဒီကတဲ့အထွေထွေရွေးကောက်ပွဲမှာပြည်လုံးကျွနီးပါးအနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီဇင်ဘာလ2ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတရားစီတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒီလိုဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အခုအမေရိကန်ပြည်ထောင်စုအင်ဒီယနာပိုလစ်မြို့မှာရှိနေတဲ့ဒေါက်တာတင့်ဆွေကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဆရာဦးတင့်ဆွေခင်ဗျအခုတွေ့ဆုံဆွေးနွေးပွဲမှာဘာတွေပြောခဲ့တယ်ဘာတွေဆွေးနွေးခဲ့တယ်ဆိုတာဒေါအောင်ဆန်းစုကြည်ဘက်နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ဖော်ပြောကြားမှုတွေမရှိသေးပေမဲ့နိုင်ငံတော်သမ္မတရုံးရဲ့အဆိုအရကတော့အစိုးရအသစ်အဖွဲ့အစ်ကိုပေါ့နော်ဟိုတာဝန်တွေချောချောချူချူလွှဲပေးနိုင်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာရဲ့အမြင်လေးကိုနည်းနည်းလေးပြောပြပါလ
ားအခုခင်ဗျဒီနိုင်ငံတော်အစိုးရရဲ့သတင်းစာပေါ့နော်ဒီသတင်းစာတွေမှာသတင်းကောင်းစဉ်ကိုဖတ်လို့ရှင်တော့ဒါအာဏာလွှတ်ပြောင်းရေးမှာနောက်ဆိုအသစ်ကိုလွှတ်ပြောင်းရေးမှာစနစ်တကျနဲ့ချောချောမွေ့မွေ့တော့ပြောင်းရေးလို့သူကတုံထားတယ်ခင်ဗျအဲဒီအသုံးတော့ကဟိုဒီဆွေးနွေးပွဲမှာအဓိကခေါင်းစဉ်ဖြစ်မှာပေါ့နော်အဲ့ဒါကလည်းကျွန်တော်မြင်နေဒါကတော့ဖြစ်လဲဖြစ်တဲ့နေဖြစ်လဲဖြစ်ထိုက်တယ်လို့ယူဆပါတယ
်အခုကျွန်တော်တို့ရင်ဆိုင်နေရတဲ့လက်တွေ့မြင်နေရတဲ့အကြောင်းအရာကဆရာကိုရိုင်းကြုံခဲ့ရတဲ့အခြေအနေနဲ့လည်းပတ်သက်နေပါတယ်အထူးသဖြင့်ပေါ့နော်1990တုန်းကဆိုလို့ရှိရင်အထူးရွေးကောက်ပွဲအပြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဲဒီတော့ဆိုလို့ရှိရင်အခုတည်းတောင်ပို့ပြီးတော့ရာဂိုင်းတော့များအောင်မလားတော့မသိရပါဘူးအသေးချာတော့မသေးချာဘူးပေါ့နော်ကျွန်တော်တို့သေချာမသိရလို့ဒါတော့အဲ့တော့ကဆိုလို့ရှိရင်အနိုင်ရပြီးတော့ဒါအာနာလွှဲပြောင်းပေးရေးဆိုတာကိုဟိုတော်တော်နဲ့လေသန်တော်မှမဟတဲ့အပြင်ကိုလမ်းကြောင်းတွေဖြီးသွားတာတွေ့ကြရတယ်ဒါပေမဲ့အခုတစ်ခေါက်မှာတော့ဒါတာဝန်တွေလွှဲပေးမယ်ဆိုတာကိုအစိုးရကိုယ်တိုင်ကတရားဝင်ပြောကြားလာပြီးဆွေးနွေးမှုတွေဖြစ်လာပြီးဆိုတော့ဒါဟာကောင်းတဲ့အလားလာလို့ဆရာအနေနဲ့မသုံးသပ်ဘူးလားခင်ဗျာ
မှန်ပါတယ်ခင်ဗျာမှန်ပါတယ်လာမယ့်ကာလမှာအရက်သားအစိုးရတည်သို့မဟုတ်အုပ်ချုပ်ရေးစနစ်တည်နဲ့လွတ်တော်ကိုပြောင်းလဲရေးဖြစ်တဲ့အတွက်ဒါသမိုင်းကိုလှန်လိုက်တဲ့ဆုံးဖြတ်ချက်ကြီးသို့မဟုတ်လောက်ရကြီးဖြစ်မယ်လို့ဖြစ်တဲ့အတွက်ကျွန်တော်အများကြီးဝန်တာတယ်ကြိုဆိုတယ်ပြီးပြီးတိုင်ပြလည်းကြိုဆိုတဲ့လူစတာပါခင်ဗျာ
ဒီနေရာမှာကျွန်တော်သတိထားမိတဲ့အချက်တစ်ခုကဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ဘက်ကပြောဆိုမှုတစုံတရာမရှိတဲ့အပြင်ဟိုအသေးစိတ်ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုထုတ်ပြန်မှုမရှိသေးတဲ့အခြေအနေပေါ့နော်တစ်ဖက်ကတော့အစိုးရဘက်ကဥယျဟိုပြန်ကြားရေးဝန်ကြီးဥယျထုတ်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်ပေးခဲ့ပြီးတော့ဒီဘာတွေဆွေးနွေးတယ်ဆိုတာလောက်ကိုတော့သဘောလောက်ပြောသွားတာပေါ့ဒါပေမဲ့ပြည်သူတွေအနေနဲ့ဒီလိုဆွေးနွေးတဲ့အကြောင်းအရာတွေကိုမသိသင့်ဘူးလားဥပမာအဖြစ်ပေါ့နော်ဘလို့အချက်လက်တွေဆွေးနွေးတယ်လေအခုကျွန်တော်တို့ VOA ရထားတဲ့အခြေအနေအရဆိုလို့ရှိရင်တော့ဒီတာဝန်လွှဲပြောင်းရေးမှာချောချောချူဖြစ်ဖို့အဖွဲ့လေးတွေဖွဲ့စည်းမယ်ဆိုတဲ့အခြေအနေမျိုးလေးတွေကျွန်တော်တို့ကြားထားရတယ်ရှိပါတယ်ဒါရင်နဲ့ပတ်သက်ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မီဒီယာတွေနဲ့ပြည်သူကိုပို့ပြီးတော့သတင်းပုံပွင့်လင်းလင်းထုတ်ပြန်ပေးဖို့မသင့်ဘူးလားခင်ဗျဟု
တ်ကဲ့ပြည်သူလူထုရောမီဒီယာရောနောက်ဆုံးနိုင်ငံတကာရောဟိုသိကျင်ကြမှာတော့မှန်တယ်ခင်ဗျာ သို့တော့ကျွန်တော် NLD ဘက်ကပြန်စဉ်းစားလို့ရှိရင်အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ဘက်ကစဉ်းစားလို့ရှိရင်သူ့မှာစီစဉ်စရာတွေအမြောက်အများရှိမယ်အဲ့ဒီစီစဉ်စရာတွေကလည်းသူတယောက်တည်းဆုံးဖြတ်လို့မသိတဲ့ကိစ္စတွေရှိပြီးတော့တိုင်ပင်ဆွေးနွေးစရာတွေလည်းရှိတယ်နောက်တနည်းအားဖြင့်လွယ်လွယ်လေးပြောရင်အကွက်ချစရာတွေလည်းရှိတယ်ပေါ့နော်အဲ့တော့ဒီဟာတွေကမရေရာပဲသေးပဲနဲ့စကားပြောလို့ရှိရင်အဲမစီလျော်ဘူးအထူးသဖြင့်ဒီရွေးကောက်ပွဲမတိုင်ခင်တုန်းကဒေါ်အောင်ဆန်းစုကြည်နှုတ်ခွန်းအဲနှုတ်ကနေထွက်တာတွေနဲ့အခုရွေးကောက်ပွဲအပြီးပေါ့လေအခုလိုကာလမျိုးမှာဒေါ်အောင်ဆန်းစုကြည်ထွက်တဲ့စကားတခုဟာတာဝန်ရှိပုဂ္ဂိုလ်တနည်းအားဖြင့်တိုင်းပြည်ရဲ့ဥပဒေကြောင်းအရာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကထွက်ရမယ်စကားဖြစ်သွားတယ်ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်ဟာထိထိသိမ့်သိမ့်နဲ့ပြောတဲ့တာကိုပဲပြောပြီးတော့မပြောတဲ့အချိန်ရင်ကုန်နှုတ်ပိတ်နေတဲ့သဘောလို့ဟိုယူဆပါတယ်ခင်ဗျာသို့တော့ဒီကာလကလည်းကြာမယ်လို့မထင်ပါဘူ
းဟုတ်ကဲ့ကျွန်တော်တို့လည်းဒီအချိန်လေးကိုနားလည်တင်သလောက်နားလည်ပါတယ်ဒါပေမဲ့လည်းအခုအထူးသဖြင့်ပေါ့နော်ဟိုရွေးကောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်ကိုနိုင်ကမီဒီယာတွေကိုဘာမှပြောခွင့်မရှိတဲ့အချိန်လေးမျိုးနောက်ပြီးတော့ဒီတောက်ဆိုရဆရာပြောသလိုပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ပြောတဲ့ပြောတိုက်တဲ့အနေအထားမျိုးဆိုတဲ့နေရာမှာပြောတဲ့ပြောတိုက်တဲ့အနေအထားကိုတာဝန်ရှိရှိနဲ့အပွင့်ပွင့်လင်းလင်းထုတ်ဖော်ပြောကြားပေးနိုင်တဲ့ပေးတယ်ဆိုတဲ့ထုံးတမ်းစင်လာတစ်ခုကိုရောဒီမိုကရေစီစံနှုန်းတစ်ခုအနေနဲ့အခုတည်းကလုံမပေးသင့်ဘူးလား။ဘာကြောင့်လဲဆိုတော့ဟိုဒီကိစ္စတွေမှာအခုဆွေးနွေးနေတဲ့ကိစ္စတွေမှာပြည်သူတွေသိသွားလို့ရှိရင်အများသိသွားရင်ပြတ်သွားနိုင်တဲ့အချက်ဘာများရှိလို့လဲခင်ဗျ။ဟု
တ်ကဲ့အာဒါလည်းမေးသင့်မေးတိုက်ထောက်လဲထောက်ပြတဲ့အချက်လက်တော်မှတ်ပါရခင်ဗျာသို့တော့ကျွန်တော်ကဒီဟို NLD ဖွဲ့ဝင်တယောက်အနေနဲ့မလို့ကာကွယ်ပြောတာတော့မဟုတ်ဘူးပေါ့နော်ဒီလာမယ့်အစီအစဉ်မှာဒေါ်အောင်ဆန်းစုကြည်ဘက်ကအများကြီးဟိုစဉ်းစားစရာတွေလည်းရှိတယ်နောက်တစ်ခုကဗမာပြည်ရဲ့အခုအပြောင်းလဲတနည်းဖြင့်ဒီစနစ်ရောအုပ်ချုပ်ရေးရောအပြောင်းလဲမှာဟိုတမန်ဟိုပုံမှန်အပြောင်းလဲတွေနဲ့မတူဘူးခင်ဗျာပုံမှန်အပြောင်းလဲတွေဥမာဆိုအမေရိကန်ပြည်တော်စုတမရတဲ့ကောင်နေတယောက်ပြောင်းလို့ရှိရင်ချက်ချင်းတိုင်းနဲ့ဟိုပြောလို့ရတယ်သို့တော့ဗမာပြည်ကပုံမှန်မဟုတ်တဲ့ကာလကြီးအပြောင်းလဲမှာတော့ကဒီမိုကရေစီစံနှုန်းပြောပုံလင်းမြင်သာမှုဟိုပုံမှန်လင်းလင်းပြောဆိုခွင့်ကိုပဲပြောထိမ့်တဲ့အပိုင်းတွေထိမ့်နေရတဲ့အဲကာလဖြစ်တဲ့တော့ဒီလိုနှောက်နှေးမှုတနည်းအားဖြင့်အဲပြည်သူလူနဲ့မီဒီယာသိမသိရသေးတဲ့ကာလတစ်ခုဖြစ်တယ်တနည်းအားဖြင့်ကျွန်တော်ပြောချင်တာကပုံမှန်ကာလမဟုတ်သေးတဲ့အတွက်သာဖြစ်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တွေ့ဆုံပဲဘက်ကိုဆက်ရအောင်ပါအဲတမနာနဲ့တမနာဦးသိန်းစိန်နဲ့တွေ့တဲ့အချိန်တုန်းကတော့ဒါအစိုးရတဲ့အဖွဲ့ကိုအာနာဟိုတာဝန်လွှဲပြောင်းပေးရေးဒါမှမဟုတ်လွှတ်တော်ခေါ်ယူရေးဒီအချိန်စရာတွေဆွေးနွေးခဲ့လိမ့်မယ်လို့တော့ယူဆတယ်ဒါပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တဲ့အချိန်မှာတော့ဒါကဟိုစစ်တပ်နဲ့တပ်မတော်ကိုယ်စားလှယ်တွေကလည်းလွှတ်တော်ထဲမှာ25ရာခိုင်နှုန်းပါနေတော့လွှတ်တော်ဘိုင်းဆိုင်ရာဒါမှမဟုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဘိုင်းဆိုင်ရာတွေကိုပဲအဓိကဆွေးနွေးခဲ့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဆရာရဲ့သုံးသပ်ချက်ကလည်းဘယ်လိုရှိတယ်လဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီနေရာမှာလည်းဟိုထူးကြားတယ်ပေါ့နော်တမိုင်းဦးသိန်းစိန်ထဲကတော့အာဏာလွှဲပြောင်းရေးကိစ္စလိုရိုးလိုစင်တနည်းအားဖြင့်လုံထုံးလုံးနီးဒီအရာဟိုဘယ်လိုပြောင်းကြလွှဲကြမလဲဆိုတာကိုဆွေးနွေးရမှာဖြစ်ပြီးတော့ထူးကြားတာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတမတော်ကိုယ်စားလှယ်နဲ့ဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံရေးစကားတွေတက်တက်ကိုပဲပြောရတယ်လို့ကျွန်တော်ယူဆတယ်ဒါထူးကြားချက်ပေါ့နော်အဲ့ဘာကြောင့်လဲဆိုတော့တပ်မတော်ကအမျိုးသားနိုင်ငံရေးမှာဥဆောင်ကဏ္ဍကနေတာဝန်ယူမယ်လို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာလည်းပြဋ္ဌာန်းထားတယ်။တကယ်လည်းရှိနေတယ်။သို့တော့အဲ့ဒီအခြေအနေဟာရာသက်ပံဖြစ်ရမယ့်ကိစ္စမဟုတ်တဲ့အတွက်ကိုလည်းဒါတပ်မတော်ကိုယ်တိုင်ကလည်းနားလဲတယ်လို့ဆပါတယ်။အဲ့တော့အခုလိုယူကပွဲမှာ NLD ကဒီလိုနိုင်လာတဲ့ကာလမှာတပ်မတော်ကဘလောက်ထိဟလာဒီကဏ္ဍကိုလျှော့မလဲဆိုတဲ့ကိစ္စနောက်တစ်ခါအလားတူပဲလက်ရှိဖွဲ့စည်းပုံအရာပဲမပြောင်းသေးဘူးပဲထားပါဦးဒါအရေးကြီးဆုံးဝန်ကြီးဌာနသုံးခုကိုတက်မတော်ကခံထားမဲ့ကိစ္စရှိအဲ့ဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်ဟာရဲ့ပါတီကအစိုးရမှအကြီးကဲတာဝန်ယူရတဲ့အခါမှာဒီဝန်ကြီးအရေးကြီးဆုံးဝန်ကြီးဌာနသုံးခုနဲ့ကျန်တဲ့ဝန်ကြီးဌာနတွေချိတ်ဆက်မှုကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကစိုးရိမ်ချက်တွေကိုပြောပေါ်ပြောနိုင်တယ်နောက်အရေးကြီးတာတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်အမျိုးသားညီညွတ်စစ်ရေးကိုဦးစားပေးလုပ်မယ်လို့ပြောတော့ကဒီနေ့ဖြစ်နေတဲ့အဲ့တိုက်ပွဲတွေကိစ္စရှိတယ် ဒီနေ့လုံနေတဲ့ညဉ့်ဉိုင်းကိစ္စတွေရှိတယ်အဲ့ဒီကိစ္စကြီးနှစ်ခုလုံးဟာတတ်မတော်မပါရင်ဘယ်လိုမှမရနိုင်ဘူးဖြစ်တဲ့တော့တနည်းအားဖြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တဲ့ဟာနိုင်ငံရေးဆန်တယ်နံပါတ်1တိုင်းပြည်ကနေကာလရဲမကဘူးအနာဂတ်တော့ပါဆိုင်နေလို့ကျွန်တော်ယူဆတဲ့အတွက်သူတို့အချိန်နဲ့ပိုနည်းနည်းပိုကြာပိုယူလိုက်တယ်လို့တော့ထင်ပါတယ
်ဟိုအထူးအရေးကြီးကိစ္စတစ်ခုဖြစ်နေတဲ့ဒီပုံမှန်59စလုံးလို့ကိစ္စမျိုးပေါ့နော်အဲ့ဒါကိုဒေါအောင်ဆန်းစုကြည်ကိုသမ္မတအဖြစ်တာဝန်ယူနိုင်ရေးကိုပိတ်ပင်ထားတဲ့ဥပဒေဒီလိုဥပဒေမျိုးကိုဟိုလွှတ်တော်ထဲမှာပြုပြင်ရေးမှာနဲ့ပတ်သက်ပြီးတော့ဟိုဒီတမတော်ကာဝေးဦးစည်းချုပ်နဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ရောမထင်ဘူးလား
အဲဒီချက်ကလည်းဟိုဒေါအောင်ဆန်းစုကြည်ကတော့ကျွန်တော်တင်တယ်သူတို့တွေ့တဲ့နိုင်တနေ့လောက်လေးရှိတယ်ဒီကလာမှာအရေးကြီးဆုံးအချက်ကလည်းဒီအချက်လို့ဆိုရင်မငင်းတော့ဘူးပေါ့လေသို့တော်ဒေါအောင်ဆန်းစုကြည်ကတော့အတူတမတဖြစ်ရေးအတွက်လာပြီးဗိုလ်ချုပ်မှုကြီးကိုဟိုလာတွေ့တယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာသို့တော်ဒီအချက်ကဟိုပါလဲပါမယ်ကိစ္စဖြစ်တယ်အဲ59စာလုံးရောဖွဲ့စည်းပုံပြင်ဆင်ရေးရောကိစ္စတွေပါနိုင်တယ်လို့တော့ယူဆတယ်သို့တော်ကျွန်တော်တော့မှန်းဆရတာတော့ခက်တယ်ပေါ့နော်ကျွန်တော်အမှန်ဆမှုကဒေါအောင်ဆန်းစုကြည်ကျေပြန့်တဲ့ဘောင်အောက်ကနေဘောင်တွေကနေသွားပြီးဆွေးနွေးတယ်လို့ယူဆတယ်နောက်တစ်ခုကဒီဗိုလ်ချုပ်မှုကြီးမင်းအောင်နဲ့မင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်ဆွေးနွေးပွဲဟာဒါနောက်ထပ်ဆွေးနွေးရမယ့်အစီအစဉ်တွေကပထမဆုံးခြေလှမ်းလဲဖြစ်ကောင်းဖြစ်နိုင်တယ်လို့မှန်းဆထားပါတယ
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကအချက်လက်တွေကိုတိတိကျကျဟိုမသိရတော့ပေါ့နော်ဟိုထုတ်ပြန်ကြီးညာချင်းနေလည်းမရှိတဲ့အခါကျတော့အခုလိုပဲမှန်းဆနေရတဲ့ဟိုအနေထားပဲရှိနေရတာကတော့တိတ်ပြီးတော့ဟိုကျင်းနဆရာတိတ်မရှိတော့ဘူးပေါ့နော်ဒါပေမဲ့လည်းအခုနောက်ထပ်မေးချင်တဲ့အကြောင်းအရာကဒီထပ်ပြီးမှန်းဆဆရာပဲပေါ့အဲဒီခေါင်းဆောင်တွေရဲ့တွေးဆုံပွဲမှာတွေးခဲ့ရတဲ့ကုံနှုတ်အမူအရာတွေနဲ့ပတ်သက်လို့ရောဆရာအနေနဲ့ဘယ်လိုများဒါမြင်ရုံနဲ့ပေါ့နော်ဘယ်လိုသုံးသပ်တယ်လဲခင်ဗျဟို
ဟိုဒီခေါင်းဆောင်တွေရဲ့ပုံရိပ်ကိုပြောတာ
လားခင်ဗျာမှန်ပါတယ်ဟိုသူတို့တွေ့ဆုံဆွေးနွေးပွဲမှာနှုတ်ဆက်တဲ့ပုံဘာကြောင့်ဆိုတော့ဒီသတင်းလောကမှာကဟိုသတင်းတွေတိတိကျကျထုတ်ပြန်မှုမရှိလို့ရှင်ခေါင်းဆောင်တွေရဲ့ကိုနှုတ်အမူအရာတွေနဲ့ပဲကြည်ပြီးမှန်းဆရတဲ့အနေအထားမျိုးတွေရှိနေတော့ဒါဘာပြီမှလည်းအခုလိုအနေအထားမျိုးရောက်နေသလားဆိုတဲ့သဘောပါအ
ဲ့ဒီတရားလည်းအရေးကြီးတဲ့ချက်ပဲခင်ဗျာကျွန်တော်လည်းတိတိကျကျကြည်ပါတယ်စူးစမ်းပြီးတော့ပေါ့နော်ရသမျှပုံရိပ်တွေဗီဒီယိုပုံတွေကြည့်လို့ရှိရင်တော့ကဟိုကျွန်တော်ကတော့အကောင်းပဲပဲမြင်နေခင်ဗျာ၃ဦးလုံးပေါ့နော်၃ဦးပြင်ဟိုတွဲပါနေတဲ့လက်ထောက်ကောင်းဆောင်2ဦးရောအပောက်ပဲပေါ့နော်အာနောက်တစ်ခါဒီလုံခြုံရေးဝန်ထမ်းတွေအခင်းကျင်းတွေဘိုင်းတီကြည့်လို့ရှိရင်တော့ကတော်တော်လေးဟိုနှွေးထွေးမှုလည်းရှိခဲ့ပွန်လင်းမှုလည်းအတော်ရှိခဲ့တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီဟာဟိုနောက်ဖြစ်လာမဲ့ဖြစ်စဉ်တွေကိုဒါကဟိုကောင်းတဲ့လမ်းခင်ပေးတဲ့သဘောလားလို့ယူဆတာပေါ့နော်ဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှာ ਨੇ ပါပါပြောသေးတယ်ဒေါ်အောင်ဆန်းစုကြည်ကနှုတ်ဆက်နေတယ်သဘောတော့တရားောက်တယ်ခင်ဗျအဲ့တော့နိုင်ငံကသတင်းစာတွေကလည်းမနေ့ကအဲ၃-၄ဆောင်တော့ရေးကြတယ်ဒီချက်အဲ့ဒါတော့ကျွန်တော်တို့တန်လို့ထုံးနဲ့ခုနဆွေးနွေးခဲ့တယ်ပေါ့နော်ဒေါ်အောင်ဆန်းစုကြည်မှာပို့ပြီးတော့လာဟိုစဉ်းစားကြမယ်စဉ်းစားစရာတွေများတယ်တစ်ချိန်တည်းမှာဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကဒေါ်စုတဲ့ပို့ပြီးပွလင်းနေလို့ကျွန်တော်မြူဆောက်သူကတော့ဖွဲ့စည်းပုံကြီးကိုကင်ထားမယ်ငါကင်ထားပြီးပြီဆိုတော့သူကိုသူဟလာယုံကြည်မှုနဲ့အဲကြောက်သူကဟိုနည်းနည်းဟိုပို့ပြီးတော့ဟိုတတ်တော့တတာများပြောသလားပေါ့ဟင်ဆိုတော့ကျွန်တော်ကဟိုအကောင်းအများကြီးတော့မပြောလည်ဘူးသို့တော်ဒါဟိုကောင်းတဲ့ပဲကြောက်ရှိတယ်လို့ကျွန်တော်ဖတ်ကြည့်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးတင်းစိခင
်။ကောင်းပါပြီခင်ဗျာ။ကောင်းပါပြီ
။မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ဆက်ပေးလိုက်တာပါရှင်။ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတော့ line to meter 24 25နဲ့30နှစ်တူကနေဖန်ယူနာဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ6ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းည10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်းများသတင်းများအစီအစဉ်တွေကိုကြားရဖို့ရှိပါတယ်ခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့မြန်မာပြည်တွင်သတင်းသုံးသပ်ချက်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့ Eurohinja ပြက်ကြိန်ဖန်ဆင်းမှုမီဒီယာဖိနှိပ်မှုလားဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်တိုင်းပဇွန်တော်မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာ54လမ်းမှာရှိတဲ့ကျော်ပုံလေးတိုက်ကိုတပ်သေးတွေနဲ့အတူဝင်ရောက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့ပါတယ်သူတို့ကြိုတင်သတင်းရထားသလိုပဲအဲ့ဒီပုံနှိပ်တိုက်မှာရိုဟင်ဂျာလူမျိုးအကြောင်းဖော်ပြထားတဲ့2016ခုနှစ်အတွက်ပြက်ကြိန်တွေရိုက်နှက်နေတာကိုတွေ့ရတဲ့အတွက်တပ်သေးကံပစ္စည်းအဖြစ်အားလုံးကိုသိမ်းဆည်းခဲ့ပါတယ်။တဆက်တည်းပုံနှိပ်တိုက်ပိုင်ရှင်မန်နေဂျာနဲ့ပြက်ကြိန်ရိုက်နှက်ရမှာပါဝင်ပတ်သက်သူစုစုပေါင်း5ယောက်ကိုဖမ်းဆီးရေးယူခဲ့ပါတယ်။တဆက်တည်းပုံနှိပ်တိုက်ကိုလည်းချစ်ပေးခဲ့ပါတယ်။ပြက်ကြိန်ပုံနှိပ်ဖို့စေခိုင်းသူလို့ဆိုတဲ့ဦးအောင်ခင်ကတော့ထွက်ပြေးတိမ်းရှောင်သွားတဲ့အတွက်ဖမ်းဆီးရမိခြင်းမရှိဘူးလို့သိရပါတယ်။ဖမ်းဆီးရမိသူတွေကိုကနဦးပုံနှိပ်ထုတ်ဝေဥပဒေနဲ့တရားစွဲပြီးတရားရုံးကတယောက်ဒဏ်ငွေကျပ်10သိန်းစီချမှတ်ခဲ့ပါတယ်။အဲ့လိုပုံနှိပ်ထုတ်ဝေဥပဒေနဲ့အရေးယူပြီးနောက်မှအာမခံပေးလို့မရတဲ့ပုံမှန် 905 ခွေအများပြည်သူအကျိုးပျက်စီးစေမှုနဲ့ဖမ်းဆီးရုံးတင်တရားစွဲလိုက်ပါပြီ။ဒီမှုခင်ကိစ္စဘာသဘောဆောင်တယ်လဲ။ဒါဟာမီဒီယာဖိနှိပ်မှုတစ်ခုလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဇလန်းအစကတော့ Facebook Internet လူမှုကွန်ရက်စာမျက်နှာတွေကစတာပါ။ဆိုင်ဆရာဦးအောင်ခင်စစ်တွေဟာသူရိုက်နှိပ်ထုတ်ဝေမဲ့ပြက်ကြိန်ပုံတွေကို Facebook ပေါ်တင်ပါတယ်။အဲ့ဒီပြက်ကြိန်မှာရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအရင်ပါလီမန်ဒီမိုကရေစီခေတ်နဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာခေတ်ကပုံနှိပ်ထုတ်ဝေထားတဲ့စာအုပ်စာတမ်းတွေမှာပါတဲ့စာသားတချို့ကိုကောက်နှုတ်ဖော်ပြထားပါတယ်။တချို့စာမျက်နှာတွေမှာဗိုလ်မှူးချုပ်ဟောင်းအောင်ကြီးပြောဆိုခဲ့တဲ့မိကွန်းကောက်နှုတ်ချက်လိုမျိုးလည်းပါဝင်ပါတယ်။ပါလီမန်ဒီမိုကရေစီခေတ်ကတိုင်းပြည်တော်ဝင်ထမ်းဆောင်ခဲ့ဘူးသူတွေပါလီမန်အမတ်ဖြစ်ခဲ့တဲ့ရိုဟင်ဂျာတွေရဲ့ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်။ပြက်ကြိန်နေဆွဲကိုတော့မြန်မာဘာသာအင်္ဂလိပ်ဘာသာအာရဗီဘာသာသုံးမျိုးနဲ့ဖော်ပြထားပါတယ်။ဒီပြက်ကြိန်ရုပ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်ရောက်လာပြီးတဲ့နောက်ရန်ကုန်ကမပါတာအဖွဲ့ဝင်တို့စီဝေးပြီးအရေးယူပေးဖို့တက်ဆိုင်ရာအာဏာပိုင်တွေစီတည်င်းပို့ပါတယ်။ဒီပြက်ကြိန်ထုတ်ဖို့စီစဉ်တဲ့ဦးအောင်ခင်ဟာရွှေပြည်သာမြို့နယ်မှာနေထိုင်တာကြောင့်ဒါကိုဆက်မလုပ်ဖို့ထုတ်ဝေခြင်းမပြုဖို့ခံဝင်ကတိလက်မှတ်ရေးထိုးခိုင်းရအောင်ရွှေပြည်သာမြို့နယ်အုပ်ချုပ်ရေးမှူးကစ조사ခဲ့ပါသေးတယ်။ဒါပေမဲ့ဦးအောင်ခင်ထွက်ပြေးတင်းရှောင်သွားပြီဖြစ်တဲ့အတွက်အဲ့ဒီအစီအစဉ်မဖြစ်မြောက်တော့ပါဘူး။နောက်ပိုင်းပဇွန်တောင်မြို့နယ်54လမ်းမှာပုံနှိပ်နေပြီဆိုတာသိရတဲ့အတွက်အဲ့ဒီပုံနှိပ်တိုက်ကိုတွားရောက်ဖမ်းဆီးတာမျိုးလုပ်ကြတာပါ။
ဒီပြဿနာနဲ့ပတ်သက်ပြီးကနဦးထွက်ပေါ်ခဲ့တဲ့သတင်းတွေမှာတော့ RB ဘာသာနဲ့ပြက်ကြိန်ရိုက်နှိပ်ဖို့လှုပ်လို့အရေးယူရတာလို့ဆိုပါတယ်။ဒါပေမဲ့သက်ဆိုင်ရာပဇွန်တော်မြို့နယ်ရဲစခန်းမှုကိုတွားရောက်မေးမြန်းတဲ့အခါ RB ဘာသာနဲ့ပုံနှိပ်ထုတ်ဝေလို့အရေးယူရတာမဟုတ်တဲ့အကြောင်းရိုဟင်ဂျာတွေအကြောင်းရေးသားဖော်ပြလို့အရေးယူရတာဖြစ်တယ်ဆိုပြီးပြောပါတယ်။ဒါဆိုရင်အဲ့ဒီပြက်ကြိန်ထဲမှာရိုဟင်ဂျာတွေအကြောင်းဘာတွေရေးထားသလဲလေ့လာကြည့်ဖို့လိုလာပါတယ်။ပြက်ကြိန်ထဲမှာပါလီမန်ဒီမိုကရေစီခေတ်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဘုံမှုချုပ်အောင်ကြီး1962ခုနှစ်ကပြောတဲ့မေယူခေအတွင်းတွင်နေထိုင်ကြသောရူဟင်ဂျာများသည်လည်းပြည်တော်စုအတွင်းလူမျိုးစုတစုဖြစ်သည်ကိုသဘောပိုက်ထားကြစီလူကြောင်းဆိုတာဖော်ပြထားပါတယ်။နေကြားဒေသအရာရှိချုပ်ဘုံမူကြီးစောမြင့်ပြောတဲ့ရူဟင်ဂျာမျိုးသားများခမည်းအစချီမိခွန်ကောက်နှုတ်ချက်တူတူကိုဖော်ပြထားပါတယ်။စာမျက်နှာတစ်ခုမှာတော့မြမအတန်တိုင်းသားဘာသာအစီအစဉ်ကနေရူဟင်ဂျာဘာသာအစီအစဉ်ကို1962ခုနှစ်မေလ15ရက်နေ့ကနေ1965ခုနှစ်စက်တင်ဘာလ30ရက်နေ့အထိအတန်လွှင့်ခဲ့တယ်ဆိုတဲ့စာသားမျိုးဖော်ပြထားပါတယ်။
ဒီမှုနဲ့ပတ်သက်ပြီးအေးအေးယူကင်တွေတဲ့စကမ်းမှုပြောစကားနဲ့ တက်ကြရင်စာမျက်နှာပါအကြောင်းအရာတွေကိုကြည့်ရင်ရိုဟင်ဂျာနဲ့ဆိုင်တဲ့အကြောင်းအရာတွေကိုဖော်ပြထားတာကြောင့်ဖက်စီအရေးယူခံကြရတယ်ဆိုတာထင်ရှားပါတယ်တကယ်တော့ဒီတက်ကြရင်ထဲမှာဖော်ပြတဲ့အကြောင်းအရာတွေဟာအရင်မြန်မာနိုင်ငံမှာပုံနှိပ်ထုတ်ဝေထားပြီးသားစာအုပ်စာတန်းကအချက်အလက်တွေကိုပြန်လည်ကူးယူဖော်ပြထားတာတွေပဲဖြစ်ပါတယ်အစ်စ်အစမ်းဖန်တီးရေးသားထားတာတွေကိုလည်းမတွေ့မြင်ကြရပါဘူးဒါဆိုဒီပြက်ကလေးထုတ်ဝေမှုနဲ့ပတ်သက်ပြီးပုံမှန်905ခါခွေအများပြည်သူအကျိုးပျက်စီးစေမှုဆိုတဲ့အမှုနဲ့ရုံးတင်တရားစွဲတာကရောဖြစ်တင်ပါသလားဆိုတာဆွေးနွေးဖို့လိုလာပါတယ်2011ခုနှစ်သမ္မတဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးတဲ့နောက်2012ခုနှစ်နှစ်လယ်မှာစင်စါအဖွဲ့ကိုရုပ်သိမ်းပြီးပုံနှိပ်မီဒီယာကိုလွတ်လပ်ခွင့်ပေးခဲ့ပါတယ်။စာအုပ်စာဆောင်တွေရိုက်နှိပ်ရမှာကြိုတင်ခွင့်ပြုချက်တောင်းခံစရာမလိုတော့ဘဲပုံနှိပ်ထုတ်ဝေပြီးတဲ့နောက်မှာမူပိုင်ခွင့်နဲ့မှတ်ပုံတင်ရုံးကိုစာအုပ်စာဆောင်တွေသွားပို့ပေးရတာပဲရှိပါတယ်။ဒီလိုပုံနှိပ်မီဒီယာလောကလွတ်လပ်ခွင့်ရပြီးချိန်ကနေဒီကနေ့အချိန်ထိပုံနှိပ်ထုတ်ဝေမှုနဲ့ပတ်သက်ပြီးမီဒီယာဖိနှိပ်မှုလို့အသေးချာပြောနိုင်တဲ့အမှု၃ခုပေါ်ပေါက်ခဲ့မှုပါတယ်။ပထမတမှုကတော့ Unity Channel အမှုဖြစ်ပြီးဓာတုလက်နဲ့ဆက်ယုံဆိုပြီးဖော်ပြလို့သတင်းသမား5ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့ပါတယ်။နောက်တမှုကတော့ဘိုင်မွန်တက်နေ Channel အမှုဖြစ်ပြီးလူမှုအဖွဲ့အစည်းတစ်ခုရဲ့ကြားပြတ်အစိုးရဖွဲ့လိုက်တယ်ဆိုပြီးကြေညာချက်ထုတ်တာကိုသတင်းရေးသားဖော်ပြလို့သတင်းသမား5ယောက်ကိုထောင်2နှစ်စီချခဲ့တာပါ။တတိယအမှုကတော့မြန်မာတန်တော်ဆင့်ကြားနေပါသမ္မတဦးသိန်းစင်ကိုဝေဖန်တဲ့ရေးသားချက်ကိုအစိုးရပြန်ကြားရေးဝန်ကြီးဌာနကပုံမှန်900အတရေဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပြီးငွေဒဏ်ချမှတ်ခံရတာပ
ါအခုပြက်ကရင်ထုတ်ဝေမှုပြဿနာကိုကြည့်ရင်လဲပုံနှိပ်ဖော်ပြမှုကြောင့်ဖြစ်ရတဲ့ပြဿနာပါပုံနှိပ်ဖြန့်ချိခြင်းမပြုခင်အရေးယူခံရတာပါဒီအတွက်ဖြစ်ချင်းဖြစ်ပုံနှိပ်ထုတ်ဝေဥပဒေဒါမှမဟုတ်သတင်းမီဒီယာဥပဒေနဲ့ပဲအရေးယူဖို့ရှိပါတယ်ဒါပေမဲ့အခုလိုရိုဟင်ဂျာအကြောင်းပုံနှိပ်ဖော်ပြလို့ဆိုတဲ့အကြောင်းပြချက်နဲ့ပုံနှိပ်ထုတ်ဝေဥပဒေနဲ့အရေးယူအပြစ်ပေးရုံနဲ့မကထောင်ဒဏ်2နှစ်အထိချမှတ်နိုင်တဲ့ပုံမှန်95ခါလို့အများပြည်သူအကျိုးပျက်စီးစေမှုနဲ့တရားစွဲတာကိုတော့မီဒီယာဖိနှိပ်မှုလို့သတ်မှတ်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုထုတ်လင်းပေးလိုက်တာပါရှင်။ခုတော့လာမယ့်အင်္ဂါနေ့ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဘာကြောင့်နေဆွေးနွေးမလဲဆိုတာနှာစင်ကြည့်ရအောင်ပါ။
ဒီကောက်ဘွဲမှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်တိုက်ဆိုတူတွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေဟာဒီကောက်ဘွဲအနံ့ရခေါင်းဆောင်ထံချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်မဲ့လမ်းစားတစ်ခုလို့ဆိုနိုင်ပါပြီလား။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြက်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တင်မြက်ဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့တဲ့ဒေါ်ရရှင်အနေနဲ့view ရဲ့ဖုန်းနံပါတ်1239238999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လီလိုင်းဆွေးနွေးတဲ့အချိန်မှာ view ရေကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ bambis@viewnews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လီလိုင်းစီစဉ်ကနေကြိုဆိုပါမယ်။
VOA ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တွေမှာအသစ်ထုတ်လွှင့်ပေးနေပါတယ်။တိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေတင်းငွေနေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပတ်စဉ်ကဏ္ဍတင်ဆက်အပတ်စဉ်တင်ဆက်နေတဲ့မအေးတန်နာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများကဏ္ဍကိုနာဆင်ကြည့်အောင်ပါရှင်။
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်နော်။ VOA ကိုကျေးဇူးအများကြီးတင်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့နာမည်တော့ရေးမလာပါဘူးနော်။ဒီတော်ရရှင်ကအီးမေးလ်မှာရေးလာတာပါ။မြမသတင်းများသာမကအားကစားကျမ်းမာရေးအပြင်ကဏ္ဍဆောင်တွင်သိရှိရလိုပါ၏။အဲဒါကြောင့်ကျေးဇူးတင်ပါတယ်လို့ဆိုလာပါ၏။စိုက်ပျိုးမွေးမြူရေးကဏ္ဍကိုလည်းထည့်ပြီးတော့လွှင့်ပေးစေချင်ပါ၏။ VOA ဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းမြေကြပါစေဆိုပြီးတော့ဒီတော်ရရှင်ဆုတောင်းလာပါတယ်ရှင်။ ဒီတော်ရရှင်ကဒီကဏ္ဍတစ်ခုအသစ်ဖြစ်တဲ့စိုက်ပျိုးဝင်းရွေရဲ့ကဏ္ဍထုတ်လွှင့်ပေးပါလို့ပြောဆိုလာလို့ဟုတ်ကဲ့ကျမတို့ကဒီကဏ္ဍကိုတက်တက်ထုတ်လွှင့်ပေးပြီးမြင်လဲသိပ္ပံနဲ့ဤပညာအစီအစဉ်မှာအလင်းသိရင်သိတယ်လို့ထည့်သွင်းပြီးထုတ်လွှင့်ပေးနေပါတယ်နော်အခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော်ရရှင်တယောက်ကတော့သတင်းတွေပို့ပေးလို့ကျေးဇူးတင်ကြောင်းအခုလိုရေးလာပါတယ
်ရင်ကတော့လေဒီယိုကနေနားထောင်ခဲ့ရပါတယ်အခုအွန်လိုင်းကနေသတင်းတွေရနေလို့ VOA မြန်မာပိုင်းကိုအထူးကျေးဇူးတင်ပါတယ်။နောက်လည်းမြန်မာသတင်းတွေကိုအမြဲတင်ပေးနိုင်ပါစေ။ VOA မြန်မာပိုင်းကဥဥဒေါ်ဒေါ်ကူကူမမတို့ VOA လဲကဘာတီတွေ့တီးပါစေလို့ဆုတောင်းပေးပါရခင်ဗျာ
။ဒီသောရရှင်ကအခုနောက်ပိုင်းမြန်မာပြည်မှာခေတ်စားလာတဲ့ online ကနေပြီးတော့သတင်းတွေကိုရယူပြီးတော့နားဆင်နေသူဖြစ်ပါတယ်။ကျွန်တော်တို့ VOA ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးသားလာကြတဲ့သောရရှင်ရဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်။ကျမတို့ဒီဇင်ဘာလ2ရက်နေ့ကထုတ်လွှင့်ပေးခဲ့တဲ့သတင်းမှာတော့မြန်မာနိုင်ငံက VOA သတင်းတောက်ကိုစီသူကဒီမြန်မာနိုင်ငံမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိသမ္မတဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့အသီးစားတွေ့ဆုံခဲ့တဲ့အကြောင်းသတင်းပေးပို့ထားပါတယ်။အစိုးရတဲ့တာဝန်လွှဲပြောင်းပေးရေးခြုံငွေစီဖို့နိုင်ငံတည်ငြိမ်အေဂျင့်မှုနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်အနာဂတ်မှာပူးပေါင်းဆောင်ရွက်သွားကြဖို့ကျွေးနေကြတယ်လို့သတင်းမှာဖော်ပြထားတာပါ။ဒါနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ Facebook ပေါ်ကသောရရှင်တချို့ကတော့အေးမော်ဆိုတဲ့သောရရှင်ကဒီဓာတ်ပုံတွေကိုမြင်ရတာမြန်မာနိုင်ငံတော်ကြီးအတွက်အားတက်ဂုဏ်ယူပွဲရာစက်တည်ရှိလာတဲ့ကြည်နူးပွဲမြင်ကွင်းလို့ဆိုချင်ပါတယ်။ဘယ်ပကြီးရေးမမီပါဘူးခင်ဗျာဆိုပြီးတော့ရေးလာပါတယ်။ယတိဆိုတဲ့သောရရှင်ကလည်းမြမပြည်အရေးညညွတ်စွာနဲ့အေးအေးချမ်းချမ်းငြိမ်ငြိမ်းချမ်းချမ်းနဲ့အစိုးရအဟောင်းနဲ့အသည့်ပြဿနာမဖြစ်ဖြစ်နဲ့အာဏာကိုကောင်းမွန်စွာလွှဲပြောင်းနိုင်ပါစေလို့ဆုတောင်းလာတာပါခင်းနှင်းဖြိုးဆိုတဲ့သောရရှင်ကတော့အစိုးရကအာဏာလွှဲပေးဖို့ကတိပေးထားပြီဆိုတော့ NLD ပါတီကတီးခံပြီးစောင့်ရမှာပဲတဲ့1990လို့ဖြစ်ဖို့မရှိတော့ပါဘူးအားလုံးအသက်အရွယ်ရလာပြီဆိုတော့စိတ်တွေလည်းအရင်လိုမဟုတ်ကြတော့ပါဘူးပြောင်းလဲချိန်တန်လို့အားလုံးပြောင်းလဲလာကြလို့ဒီအချိန်နေ့ထိရောက်နေပြီဆိုတော့ကိုယ့်ဘက်ကအမှားမလုပ်မိကြအောင်ပဲအားလုံးထိမ့်သိမ့်ကြရအောင်လို့တိုက်တွန်းပါရယ်နော်ဆိုပြီးရေးလာပါတယ်ဒီ Facebook ကမှတ်ချက်ရေးလာကြတဲ့သောရရှင်တွေထဲမှာခက်ရှိရှိလေးရေးလာတဲ့မောင်ဆန်ဆိုတဲ့သောရရှင်ကတော့
တိန်တော်သဖွဲမင်းရဲ့ကြွယ်ဤပြီးခဲ့တဲ့အတိတ်ကလူရက်တွေကိုတင်မုန်းချေပြီးအနာဂတ်ကိုတူတူလက်တွဲကြရအောင်လို့ရှင်းရှင်းပြန်ရရင်ပါဝါရှယ်ရင်းလုပ်ဖို့ရာဇသံပေးလိုက်တာပါလက်ရှိအခြေအနေတွေကိုတည်တည်ကြကြသုံးသပ်ကြည့်စီကြပါရယ်နိုင်ငံရေးတစ်ခုတည်းမဟုတ်ပါဘူးပြန်လဲထူထောင်ရေးကာလစီးပွားရေးအစလူမှုရေးအစုံနိုင်ငံတော်လုံခြုံရေးအပအဝင်ဘယ်သူကြိုက်ကြိုက်မကြိုက်ကြိုက်ခရိုနီဆိုတာလဲမရှိလို့မရပါဘူးမြန်မာပြည်ရဲ့စီးပွားရေးလုပ်ငန်းများအားလုံးထိုလူကြီးမင်းများချုပ်ကန့်ထားပါတယ်ထိုနည်းတူစွာအမိမြန်မာပြည်အချုပ်အခြာခံမြဲရေးမပြိုကွဲရေးအတွက်တက်မတော်ဟာအဓိကကပါပါတယ်ထို့အပြင်တက်မတော်ကြောထောင်းနောက်ခံမရှိပဲလက်နက်ကင်ဆောင်ထားသူများနဲ့ဆွေးနွေးရန်ကိစ္စဟာလဲပြောသလောက်မလွယ်ကူလှပါဒီတက်ဆူတာကတော့လက်ရှိလူမျိုးရေးနဲ့ဆက်နွယ်ပြီးဖြစ်ပေါ်လာနိုင်တဲ့ပြည်တွင်းရေးဒါတွေအားလုံးဟာနောက်တက်မဲ့အစိုးရအတွက်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စအစိုးရတဲ့အနေနဲ့နိုင်ငံတော်ထူထောင်ရေးကိုအာရုံစိုက်ပြီးတက်မတော်အနေနဲ့နိုင်ငံတော်တည်ငြိမ်ရေးကိုတာဝန်ယူပေးမယ်ဆိုတဲ့ win-win situation သို့မဟုတ်power sharing ပ
ါဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌနဲ့ဒီသမရတမရကာကွယ်ရေးဦးစီးချုပ်တို့တွဲဆောင်ဆွေးနွေးမှုနဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook စာမျက်နှာပေါ်မှာရေးလာကြတာဖြစ်ပါတယ်ကိုပိုင်းမြင့်တွေကိုထုတ်ဖော်ပြောလာကြတဲ့သောရရှင်နေနဲ့ရင်ဖွင့်စာတွေရေးလာကြတဲ့သောရရှင်နေရဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်နော်အခုတော့သောရရှင်နေကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေလီတို့နဲ့ဖြောပြပေးပါမယ်ဒီတစ်ပတ်တော့သောရရှင်တယောက်တေးတောင်းထားတဲ့အနောက်တိုင်းသတင်းလေးကိုဖြောပြပေးမှာဖြစ်ပါတယ်ဒီတော့ရှင်ကတချင်းလေးတစ်ပုဒ်လောက်တောင်းကျင်ပါတယ်ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့မအေးမြတ်တနာရဲ့မွေးနေ့အတွက်ပါ Brian Adams တီဆိုထားတဲ့ Please forgive me ဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုကျင်ပါတယ်ဆိုပြီးတော့မုံရွာမြို့ယုံကြည်ရက်ကကိုဖြိုးဝေအောင်တောင်းဆိုလာပါတယ်ဟုတ်ကဲ့ဒီတော့ဒီနောက်တိုင်းတေးလေးတစ်ပုဒ်ထုတ်လွှင့်နေကြနေရာမှာဒီတော့ရှင်တောင်းဆိုထားတဲ့ Brian Adams တီဆိုထားတဲ့ Please forgive me ဆိုတဲ့တချင်းလေးထုတ်လွှင့်ပေးကျင်ပါတယ်ရှင်ဒီဇင်ဘာလ3ရက်နေ့မှာမွေးနေ့ကြရောက်သွားတဲ့မတ်အမြတ်တန်တာကိုလည်းပျော်ရှင်စရာမွေးနေ့လေးဖြစ်ပါစေလို့ VOA အဖွဲ့သားတွေဆုတောင်းပေးလိုက်ပါတယ်ရှင
် us not together. Feels like the first kiss, and it's getting better, baby. No one can bear this. I'm still holding on, and you're still the one. First time our eyes met, same feeling I get. Only feels much stronger. I wanna love you.
သင်းလေးတပုတ်နဲ့နောက်ပိုင်းမှာထုတ်လွှင့်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ရှင်။သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားကြပါတယ်ရှင်။နိုင်ငံတော်အခွန်မပေးဆောင်တဲ့လုပ်ငန်းတွေကြောင့်အခွန်ပေးဆောင်ထားတဲ့လုပ်ငန်းတွေထိခိုက်နေနိုင်ရပါတယ်ဆိုပြီးရေးလာတဲ့သရရှင်ကတော့မန္တလေးတိုင်းဒေသကြီးမိထီလာခရိုင်ဝန်ထမ်းမြို့နယ်မှာအခွန်မဆောင်လိုင်စင်မရှိပေနဲ့အရက်ရောင်းချနေတဲ့စားတောက်ဆိုင်အရက်ဆိုင်တွေကိုရဲတပ်ဖွဲ့ကလည်းအရေးမယူမြို့နယ်ထွေအုပ်ကလည်းအရေးမယူပေးပါဘူးတဲ့။ဒါကြောင့်မလို့ license ဆောင်ထားအခွန်ဆောင်ထားတဲ့ဆိုင်တွေအနေနဲ့နစ်နာနေပါတယ်ဆိုပြီးဒီ VOA ကတဆင့်ရင်ဖွင့်လာပါတယ်။တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။မြမတချင်းလေးတွေစောင့်မျှော်နားဆင်နေတဲ့တော်ရရှင်တွေအတွက်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဖို့ရှိပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ဗီဒီယိုသောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့သောရရှင်ကိုကျွန်တော်တို့စောင့်တ တေးလေးတမုန်းနဲ့ဖြောပြပေးစီမှာတယ်ဆောင်းရည်ရောက်လာပြီဆိုတော့ကျမတို့ VOA ကနေတေးလက်ဆောင်နေနဲ့ဆောင်းတေးလေးတွေ Christmas တေးလက်ဆောင်တွေထုတ်လွှင့်ပေးနေတာပါဒီတော့ဒီညလင်းနစ်တီဆိုထားတဲ့ဒီဇင်ဘာညဆိုတဲ့သချင်းလေးနဲ့ဖြောပြပေးစီမှာတယ်ရှင်ဒီဇင်ဘာလည်းဝင်လာပြီဆိုတော့မြန်မာနိုင်ငံမှာလည်းအပူစင်အတော်အတန်ရောင်းနေလာပြီထင်ပါတယ်နော်ဒီဒီဇင်ဘာညဆိုတဲ့သချင်းလေးကိုနားဆင်နေဆောင်းရည်အငွေ့အသက်လေးကိုခံစားကြပါစို့ရှင်ဒီဇင်ဘာညဆိုတဲ့သချင်းလေးကိုနားဆင်ခဲ့ကြရတာပါဒီသချင်းလေးကိုနားဆင်ရင်မြန်မာနိုင်ငံကစောင်းရက်နဲ့လေးကိုလွှမ်းမိပါတယ်เนาะမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
သရှင်တို့ရဲ့ရင်ဖွင့်စာတွေ၊ email တွေ၊တေးချင်းတောင်းဝါတွေကိုမြန်မာပြည်မှပေးစာများအစီအစဉ်ဖြစ်မှအေးတနာကျော်ကအစီအစဉ်တင်ဆက်တော်ရပါရှင်။ဒီစီစဉ်ကိုခုလိုသတင်းကနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့သတင်းလာနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်။ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အက်စတိုးနီးယားနိုင်ငံမြောက်ပိုင်းကမြို့ကလေးတစ်ခုမှာတော့ Christmas ရာသီကိုဆင်နွှဲဖို့အတွက်ပရင်းပေါက်မှန်ပေါင်အဟောင်းတွေနဲ့ပြုလုပ်ထားတဲ့ Christmas သစ်ပင်ပုံစံကြီးကိုစိုက်ထူလိုက်ပါတယ်။ Greece နိုင်ငံ Athens မြို့မှာတော့ Athens မြို့သားတစ်ထောင်လောက်ဟာ Santa Claus လို့ဝတ်ဆင်ပြီးတော့ကလေးတွေအတွက်အလူခံတဲ့အနေနဲ့2ကီလိုမီတာခွဲပြေးခဲ့ကြပါတယ်။အခုလိုထူးထူးခြားခြားသတင်းတွေကိုမခင်ဖြူတွေနဲ့ကိုသားညုံတို့ကတင်ဆက်ထားပါရရှင်။
အက်စတိုးနီးယားနိုင်ငံမြောက်ပိုင်းရက်ဖီရီမြို့လေးမှာတော့ခရစ်စမတ်ရာသီကိုဆင်နွှဲဖို့အတွက်ဗီဒင်းပေါက်မန်ပေါက်အဟောင်းတွေနဲ့ပြုလုပ်ထားတဲ့ခရစ်စမတ်သစ်ပင်ပုံစံကြီးကိုစိုက်ထုတ်လိုက်ပါတယ်။မိထွန်းလိုက်တဲ့အခါမှာတော့ဒီမန်ပေါက်ခရစ်စမတ်သစ်ပင်ကြီးဟာအယောက်မျိုးစုံလေးလက်လာခဲ့ပါတယ်။စွန့်ပစ်ဗီဒင်းပေါက်ပေါင်း122ခုကိုအသုံးပြုပြီး12မီတာအမြင့်ရှိတဲ့ခရစ်စမတ်သစ်ပင်ကြီးကိုဖန်တီးပြီးဒီနှစ်အတွက်ရက်ဖီရီမြို့လေကွင်းပြင်မှာအလှဆင်မိထွန်းထားတာဖြစ်ပါတယ်။ဒီပြင်းပေါက်ကထွက်တဲ့အလင်းရောင်ရဲ့တစ်ဖက်မှာလူတချို့ရဲ့ပုံရိပ်တွေကိုကြပြားဆန်းဆန်းမြင်တွေ့ရပါတယ်။ဒီပြင်းမှန်တွေဟာလူတွေရဲ့အတွင်းစိတ်ကိုထိုးဖောက်မြင်ရတဲ့ဆိုတဲ့အချက်ကိုမိမောင်းထုတ်ပြချင်တာဖြစ်တယ်လို့တစ်ပင်ကြီးကိုဖန်တီးခဲ့သူကပြောပါရယ်။ဒီတစ်ပင်ကြီးကိုသဘောကျတဲ့သူတွေလည်းရှိသလိုမကြိုက်ကြတဲ့သူတွေလည်းရှိပါရယ်။ကလေးတွေကတော့ခရစ်စမတ်တေးသချင်းတွေနဲ့အတူတစ်ပင်ကြီးဘေးမှာဝိုင်းပတ်ကောက်ခုံကြပါရယ်။
တချို့ကတော့ထင်းရှူးပင်လိုမျိုးအပင်သာခရစ်မတ်သစ်ပင်ဖြစ်တင်ပြီးတချို့ကအခုလိုမျိုးပြန်လဲအသုံးပြုထားတဲ့ပစ္စည်းတွေနဲ့ခရစ်မတ်သစ်ပင်ဖြစ်အောင်ဖန်တီးတာကိုလည်းသဘောကျကြတဲ့သူတွေရှိပါတယ်။ Rug Theory မျိုးကတော့အခုလိုအစမ်းလေးတွေထွင်တဲ့အလေးရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းခရစ်မတ်သစ်ပင်ကိုတစ်သားပြားအဟောင်းတွေနဲ့ဖန်တီးခဲ့လို့ခရစ်မတ်သစ်ပင်အစစ်ရအောင်အလူငွေလိုက်ရှာပြီးလှူဒါန်းခဲ့တဲ့ဒေသခံတွေလည်းရှိခဲ့ပူပါတယ်ရှင်။
ဂရိနိုင်ငံအေသင်မြို့မှာတော့အေသင်မြို့သားတထောင်လောက်ဟာဆန်တာကလော့စ်လိုဝတ်ဆင်ပြီးတော့ခရီးအတွက်လှူကန်တဲ့အနေနဲ့2ကီလိုမီတာခွဲပြေးခဲ့ကြပါတယ်။စီးပွားရေးချက်တဲကိုရင်ဆိုင်နေရတဲ့အေသင်မြို့သားတွေအတွက်ခရစ်မတ်အားလည်းရဲ့စိတ်ပျော်စရာအကောင်းဘက်မြင်အားတက်စေဖို့အတွက်ဒီအပြေးပွဲကိုပြုလုပ်တာဖြစ်ပါတယ်။ကလေးလူငယ်လူကြီးအရွယ်မရွေးမုတ်စိတ်တွေခေါလောင်းတွေတက်ဆင်ပြီးတော့ဝင်ကြေးယူရို10ပေးပြီးတော့ဝင်ပြေးကြရတာပါ။ဒီကရတဲ့အလှငွေတွေကိုတော့အီလစ်ဇာလို့ခေါ်တဲ့ဒီခရီးသင်ငယ်ညှဉ်းပန်းနှိမ့်ဆက်မှုကာကွယ်ရေးအဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။ပါဝင်သူတွေကတော့အခုလိုမျိုးကောင်းတဲ့ကိစ္စတစ်ခုမှပါဝင်ခွင့်ရတဲ့အတွက်ကြောင့်ပျော်ရွှင်နေကြပါတယ်။အခုလိုလှူဒါန်းတဲ့အတွက်ဝင်ကြီးပြည့်တဲ့အချိန်မှာထုတ်ပြီးတဲ့ဒီ Santa Claus ဝတ်စုံတွေကိုကိုယ်ပိုင်တင်ထားနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာယူကီမီယာသွေးကင်ဆာဖြစ်တဲ့ကလေးငယ်တွေကိုစေကူတာပေးနိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့လူထောင်ပေါင်းများစွာဟာ Santa Claus လို့ဝတ်ပြီးပြေးခဲ့ကြပါတယ်။ဒီပွဲမှာတော့ပါဝင်တဲ့သူတွေဟာ10ကီလိုမီတာဒါမှမဟုတ် 5 ကီလိုမီတာအကွာအဝေးကိုရွေးချယ်ပြီးတော့ပြေးနိုင်ပါတယ်။တချို့လူတွေကတော့ Santa ပုံစံဝတ်ဆင်တာ Gingerbread လို့ပုံစံမျိုးဝတ်တာနောက် Gorilla မျှဝင်လို့ဝတ်စားမျိုးတွေဝတ်ဆင်ပြီးတော့လည်းပါဝင်ခဲ့ကြတာပါ။ဒါဟာဖူဒန်တက္ကသိုလ်ကလေးစစ်ရုံမှာသွေးကင်ဆာအတွက်ကုသမှုခံယူနေတဲ့ကလေးတွေအတွက်ဖြစ်ပါတယ်။ဒီပွဲမှာပါဝင်ဆင်နွှဲဖို့အတွက်ဝင်ကြီးကတော့လူကြီးတစ်ယောက်ကိုတရုတ်ယွမ်150နဲ့ကလေးဆိုရင်တော့ယွမ်100ပါ။ဒီပွဲမှာပထမဒုတိယရတဲ့သူတွေမရှိဘဲပန်းဝင်တဲ့သူတွေအားလုံးကိုစုတစိတ်ချီးမြှင့်ခဲ့ပါတယ်ရှင
်။ကမ္ဘာတလားထူခြားဆမ်းများတင်ပြများစီစဉ်ကိုကြားခဲ့ရတာပါမနေ့ဖြန်တင်လာနေမနေ့ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတော့ထုတ်လင်းပေးသွားမှာပါရှင် VOA ကလည်းခုတန်လွင်နေတဲ့တနအိစားအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနေ့17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းစီစဉ်တွေမကြာခင်ပြဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းတင်အချင်းချုပ်ကိုမှတ်တင်ထိုက်ကပြောပြပေးပါအောင်ရှင
်အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်အမေရိကန်တို့ရဲ့စိုးရိမ်မှုတွေကိုဖြေလျှော့နိုင်ရင်မျှော်လင့်ခြင်းနဲ့ကျေပြက်လာတဲ့ဂျက်ဖက်တိုက်ခိုက်မှုတွေကိုခြေမှုန်းရင်းအမေရိကန်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးဒီကနေ့တင်းငနေနဲ့နှောင်းပိုင်းမှာအမေရိကန်သမ္မတဘရက်အိုဘားမားနိုင်ငံကိုရုံးမြင့်တန်ကြားကနေမိန့်ခွန်းပြောဖို့ရှိပါတယ်။ဆန်ဘာနာဒီနိုကဒေသဆိုင်ရာအစိုးရလုပ်သားတွေရဲ့အားလိုက်ရဲ့ပြောပွဲရှင်ပွဲအခမ်းအနားတစ်ခုမှာအမေရိကန်နိုင်ငံပွားဆာအီရစ်ဝမ်ဖာရုခ်နဲ့သူစနီပါကစ္စတန်နိုင်ငံသူရှက်ဖီမာလစ်တို့ရဲ့ပြစ်ခတ်မှုကြောင့်လူပေါင်း14ယောက်သေဆုံးပြီး22ဦးတို့ထိခိုက်ဒဏ်ရာရခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ပြစ်ခတ်မှုရဲ့နောက်ဆုံးရစုံစမ်းစစ်ဆေးရတဲ့အချက်အလက်တွေကိုလည်းသမ္မတအိုဘားမားပြောဆိုဖို့ရှိပါတယ်။လီဗျားနိုင်ငံကိုနှစ်နဲ့ချီပြီးအထည်နာစေတဲ့နိုင်ငံရေးအရာရှင်မတို့နောက်မဆုတ်တာအခြေအနေကိုအဆုံးသတ်ဖို့သဘောတူညီချက်တစ်ခုရရှိခဲ့တယ်လို့လီဗျားပြည်တွင်းစစ်အတွင်းပြိုင်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်။ဒီသဘောတူညီချက်ကိုတိုဘရုတ်မှာရုံးဆိုင်တဲ့နိုင်ငံတကာကအတိအမှတ်ပြုထားတဲ့အစိုးရနဲ့ထရီပိုလီအခြေဆိုင်အစိုးရရဲ့အတိုက်အခံတို့ရဲ့လွှတ်တော်တွေကသာအတည်ပြုမယ်ဆိုရင်တော့ဒီကနေ့တနင်္ဂနွေနေ့တူနီရှားနိုင်ငံမှာကြေညာလိုက်တဲ့သဘောတူညီချက်ကမိုမာဂရာဖီပြုတ်ချပြီးနောက်ပိုင်းကွဲပြားနေတဲ့လေပြားပရိပခ္ခကိုဖြည့်ရှင်းနိုင်မှာဖြစ်ပါတယ်။လေပြားပြည်သူတွေအရက်နိုင်ငံတွေနဲ့ကမ္ဘာတစ်လွှာဆောင်မြင်နေကြတဲ့သမိုင်းဝင်အခိုက်အတန့်ဖြစ်ပါတယ်လို့လည်းအခုသဘောတူညီချက်ကိုဆွေးနွေးမှုအပြီးထရီပိုလီအခြေဆိုင် General National Congress ရဲ့ဒုတိယအကြီးအကဲကပြင်သစ်သတင်းဌာနတစ်ခုကိုပြောဆိုခဲ့တာဖြစ်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံဒေသတွင်းနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့နှစ်နိုင်ငံထိပ်တန်းအရာရှိကြီးတွေထိုင်းနိုင်ငံမြို့တော်ဘန်ကောက်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တငိထိုက်ကပြောပြပေးတော်တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24/30ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။သတော်ရှင်များတကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေ။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.